ဟုတ်ကဲ့ပါမန္တလေးတိုင်းမူကုံမြို့နဲ့မွန်ပြည်နယ်ပေါင်မြို့နယ်မှာစစ်ကောင်စီကနေပုံမှန်144ညမထွက်ရမိတ်ထုတ်ပြန်ထားရမှာလိုက်နာမှုမရှိတဲ့သူတွေကိုလုံခြုံရေးတပ်ဖွဲ့တွေကနေပစ်ခတ်မှုတွေဖြစ်ပွားနေတာပါမနေ့ညမှာမန္တလေးတိုင်းမူကုံမြို့လယ်ဦးရပ်ကွက်မှာရပ်ကွက်လုံခြုံရေးကင်းဆောင်နေတဲ့ပြည်သူတွေကိုကင်းလှက်လာတဲ့လုံခြုံရေးတပ်ဖွဲ့တွေကနေပစ်ခတ်ခဲ့တယ်လို့မူကုံဒေသခံလူကဆိုပါတယ်
ကျွန်တော်တို့အဲ့ဒီလယ်ဦးမှာကျွန်တော်ကင်းလေးတွေဆောင်ရပါတယ်အဲမကမာဒီဝင်လာမှာဟိုအရောက်ပြန်နေလာမှာဆိုလို့လေနော်ညဟို7နာရီခွဲလောက်မှာအဲတံတော်ချစ်ကြောင်းဝင်သွားပြီးတော့ဒီလိုပြစ်တာနှစ်ယောက်ဖြစ်သွားပါတယ်တယောက်ကတော့ပြောချင်းပြီးဆုံးသွားလို့တက်ချင်ပြီးတပ်ဖွဲ့ဝင်လေးကအတင်းတင်းကြူပါတယ်နောက်တစ်ယောက်ကတော့မန္တလေးကိုပြဲသွားပြီခင်ဗျာ
တန်ရရတူတူကတော့မန္တလေးစေယုံကိုပို့ဆောင်ထားရပါတယ်အလားတူမိုးပြင်းနဲ့ပေါမြုတ်နဲ့အတွင်းမှာလည်းညအချိန်မတော်သွာလာသူနှူးကိုလည်းလုံခြုံရေးအဖွဲ့တွေကနေပြစ်ခတ်ခဲ့တယ်လို့ဒေသခံကျောင်းဆရာမတူကဆိုပါတယ်
အဲ့တယောက်ကကရုံစီးသေးပိန်ပဲကားတဲ့အဲသူတို့မူးနေတဲ့နောက်အပေါ်မှာပုံမှန်144လောက်ထုတ်ထားတယ်လေသူတို့ကညအချိန်အဲ့ဒီအရက်တော့ဆိုပြီးတော့အဲ့ဒီအပေါ်လမ်းအောင်တက်လာတာတဲ့အင်ဂျင်နဲတဲ့အဲ့ဒါရေရတားတယ်တဲ့ရက်ဆိုင်နေတဲ့အဲ့ဒါမရဘူးမောင်းပြေးလို့ဆိုပြီးပြစ်လိုက်တာတဲ့တယောက်ကတော့ပွဲချင်းပြီးပေါ့နော်144ထုတ်ထားတယ်သူတို့ကအဲ့ဒီထုတ်ထားတဲ့အချိန်ထွက်လာတာတဲ့တကြောင်မတားတော့ဘူးလေမရပြေးတာနဲ့တကြောင်လို့
မလေးညဆက်သနာဤခပေါင်မြုပ်ရဲစခန်းရှိမှာအဆိုပါလူနှစ်ယောက်နဲ့ရဲတပ်ဖွဲ့တို့အခြေတင်ဖြစ်ပွားရာကနေပြစ်ကမှုဖြစ်ပွားခဲ့တယ်လို့လည်းဒေသခံတွေကဆိုပါတယ်ဖေဖော်ဝါရီလ၁ရက်နေ့တုန်းကမဲမတမာမှုကိုအကြောင်းပြုပြီးတမတော်ကနေနိုင်ငံတော်အာဏာကိုထိန်းသိမ်းထားခဲ့ပါတယ်တမတော်ကနေအာဏာသိမ်းတာကိုစနိုင်ငံလုံးအတိုင်းတာစန့်ကျင်တပိတ်မောက်ဆန္ဒပြမှုဖြစ်ပွားခဲ့ပြီးစစ်ကောင်စီကနေညမထွက်ရမိတ်ကြီးညာခဲ့တယ်လို့ရန်ကုန်တိုင်းဒေသကြီးကမြို့နယ်၆မြို့နယ်မှာစစ်အုပ်ချုပ်ရေးကြီးညာခဲ့ပါတယ်စေအနာရှင်စန့်ကျင်ရေးတပိတ်မောက်ဆန္ဒပြတာရက်ရှိလာသလိုလုံခြုံရေးတပ်ဖွဲ့တွေရဲ့တပိတ်ဖြိုခွင်းမှုတွေကလည်းအချိန်ပြင်းလာတာကြောင့်တေဆုံတန်ရန်ရရှိမှုတွေကလည်းများပြားလာနေပါတယ်ခင်ဗျာ